လူသားချင်းစာနာထောက်ထားရေးစင်ကြံဟာစစ်ပွဲစကားတွေကဒီနေ့မှာပထမဦးဆုံးစပွင့်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူ့ရဲ့ Telegram မှာပြောပါတယ်။မာရီပေါ်မျိုးကသမ္မတဆက်ယုံကနေအရက်သားတရားကြော်ကိုစတင်ခေါ်ထုတ်နိုင်ပြီးတနင်္လာနေ့မှာယူကရိန်းကထိန်းချုပ်ထားတဲ့မြို့ဇပိုရီဇီယာကိုရောက်ဖို့စီစဉ်ထားကြပါတယ်။ဒီပြင်မှာတကယ့်ကိုနှစ်ရက်ကြာအပြစ်ခတ်ရစေးပထမဆုံးချိန်ဖြစ်ပါတယ်လို့သမ္မတဇယ်လန်စကီကဆိုပါတယ်။မာရီယူပေါ်မျိုးကတမလီဆက်ယုံတဲမှာစစ်သားနဲ့အရက်သား2000ဝန်းကျင်ပြိမိနေကြပါတယ်။မာရီယူပေါ်မျိုးပါတော့လူတသိန်းကျော်ပြိမိနေတာပါ။အရင်တုန်းကတော့အဲ့ဒီလိုထွက်လန်းတွေကိုရုရှားတပ်တွေကပစ်ခတ်လေရှိပါတယ်။အဆိုပါနေရာကနေထွက်နိုင်ဖို့အတွက်နိုင်ငံရေးသမားတွေနဲ့ကမ္ဘာခေါင်းဆောင်တွေလိုတတိယအဖွဲ့ကရုရှားနဲ့ညှိနှိုင်းပြီးအမှတ်ခံပေးဖို့လိုအပ်ပါတယ်လို့အဲ့ဒီဒေသခုခံရေးတပ်ရဲ့ဒုတိယတပ်မှူးဗီယာတိုစလပ်ပါလမောက AP သတင်းဌာနနဲ့အင်တာဗျူးမှာပြောပါတယ်။ယူကရိန်းရှိပိုင်းမှာတိုက်ခိုက်နေကြတဲ့ရုရှားတပ်တွေရဲ့လေးပုံတို့ဘုံဟာထိုးစစ်အရာမှမထိရောက်တဲ့တပ်တွေဖြစ်တယ်လို့လည်းတနင်္လာနေ့မှာထွက်လာတဲ့ဗီတိန်ကာဂိုဝင်ကြီးဌာနရဲ့နေ့စဉ်ထုတ်ပြန်ချက်မှာပြောထားပါတယ်။